အမေရိကန်အောက်တိုဘာလမှာဘတ်ဂျက်ဆိုင်ရာသဘောတူညီချက်များရှိသေးတာကြောင့်အမေရိကန်စိုးရရဲ့လုပ်ငန်းတွေဟာတင်းငွေနဲ့မှာတပိုင်းတစရပ်တန့်သွားမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။လာမယ့်ဆန္ဒလအတွက်အစိုးရအသုံးစိတ်ရုရှားကိုတိုက်ဖို့ယူကရိန်းကိုအကူအညီပေးမဲ့ပမာဏအမေရိကန်မက္ကဆီကိုနဲ့ဇက်လူဝင်မှုကြီးကြပ်မှုထိန်းချုပ်ရေးနဲ့စီးရတဲ့အမေရိကန်တွေအတွက်လူမှုဖူလုံရေးအစီအစဉ်တွေနဲ့ပတ်သက်တဲ့ဘတ်ဂျက်တွေကို Republican နဲ့ Democrat Party အမတ်တွေကြားမှာသဘောတူညီချက်များရှိကြသေးတာပါ။ဒီမိုကရက်ပါတီအမအများစုဖြစ်နေတဲ့အထက်လွှတ်တော်ကတော့နိုဝင်ဘာလလယ်ထိအစိုးရအလုပ်ဆက်လုပ်နိုင်မဲ့ခုနှစ်ပတ်ကြာဘတ်ဂျက်ကိုချထားပေးဖို့ကြာသပတေးနေ့ကစီစဉ်နေပါတယ်။ဒါပေမဲ့အဒီအစီအစဉ်အောက်လွှတ်တော်ကိုရောက်လာခဲ့ရင်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာဒီကပယ်ချမယ်လို့ဆိုပါတယ်။အောက်လွှတ်တော်မှာတော့အစိုးရဌာန၄ခုရဲ့တနစ်တာဘတ်ဂျက်ပြင်ဆင်ချက်ကိုဆက်လက်မဲပေးဖို့လုပ်နေကြပါတယ်။ကြာသပတေးနေ့မနေ့မှာတော့အစိုးရဌာနတွေကဝန်ထမ်းတွေကိုလုပ်ငန်းတွေရပ်တန့်သွားကောင်းရပ်တန့်သွားနိုင်တယ်လို့အကြောင်းချထားလိုက်ပါပြီ။ရတဲ့တော့ခဲ့လို့ရှိရင်မချိမဖြစ်လုပ်ငန်းတွေကလဲပြီးကြအစိုးရလုပ်ငန်းတွေကတနည်းနည်းတွေကစလို့ရက်တန့်သွားကြမှာဖြစ်ပါတယ်